အမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်မှာဒီနယ်တစ်ခုလုံးကိုငှက်ဖျားယောဂါဆိုင်ရာအတံပေးချက်တွေထုတ်ပြန်လိုက်ပါတယ်။တံပါမျိုးတောင်ဘက်ပင်လယ်ကွေ့ကမ်းရိုးတန်းတစ်လျှောက်ငှက်ဖျားယောဂါဖြစ်သူ၄ဦးတွေ့ရှိခဲ့ရလို့ပြည်နယ်တဝင်းမှာချင်းချောင်းဖြစ်တဲ့ငှက်ဖျားယောဂါအအတွက်တတိပေးချက်တွေကိုဖလော်ရီဒါကျန်းမာရေးဌာနကထုတ်ပြန်ခဲ့တာဖြစ်ပါတယ်။အမေရိကန်ယောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဘူဌာနဖြစ်တဲ့ CDC ရဲ့တနင်္လာနေ့ကထုတ်ပြန်ချက်မှာကျန်းမာရေးတတိပေးချက်မှာတက်လေတက်ဆက်စ်ပြည်နယ်မှာနောက်ထပ်ငှက်ဖျားယောဂါဖြစ်ပွားမှုတွေ့ရှိခဲ့တယ်လို့ဆိုပါတယ်။ဒါဟာအနည်း20အတွင်းအမေရိကန်မှာငှက်ဖျားယောဂါပြန့်နှံ့မှုပထမဆုံးအကြိမ်ဖြစ်ပါတယ်။ဖလော်ရီဒါပြည်နယ်ကကူးစက်ခံရသူ၄ဦးကတော့ဆာရာဆူတာခရိုင်မှာနေထိုင်ကြသူတွေဖြစ်ပြီးသူတို့ဟာဆေးကွာကုသမှုခံယူပြီးပြန်လည်ကောင်းမွန်လာခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုပါတယ်။အမေရိကန်မှာနေ့စဉ်ငှက်ဖျားယောဂါဖြစ်ပွားသူ2000ဝန်းကျင်လောက်စစ်ဆေးတွေ့ရှိရပြီးအများစုကတော့ငှက်ဖျားယောဂါဖြစ်လေရှိတဲ့နိုင်ငံကလာရောက်တဲ့ခရီးသွားတွေဖြစ်ပါတယ်။1992ခုနှစ်ကစပြီးအမေရိကန်ကြောင့်အမေရိကန်မှာချင်းချောင်းဖြစ်တဲ့ငှက်ဖျားယောဂါကူးစက်ခံရသူ12ဦးရှိခဲ့ပြီး2003ခုနှစ်မှာဖလော်ရီနာပြည်နယ်မှာတော့10ဦးနောက်ဆုံးအကြိမ်တွေ့ရှိရဖြစ်ပါတယ်